ဟေတုပစ္စည်းဟေတုပစ္စည်းမှာဒီနေရာမှာကျွန်တော်တို့အပေါ်မှာကြည့်အပေါ်မှာဟေတုဆိုတဲ့နေရာမှာအ내သုံးခုရှိတယ်လို့ကျွန်တော်တို့အရင်ဆုံးလေ့လာလိုက်တယ်ဟုတ်လားလောကန်နေရာကျမ်းနေမှာစကားအစိတ်သာသနာကျမ်းနေမှာအကြောင်းဟုတ်လားအခုပဋ္ဌာန်းဒေသနာမှာဆိုရင်မူလဒါကြောင့်အောက်မှာဤသုံးပါးသောအ내အမျိုးနဲ့ဟေတုပစ္စည်း၌ဟေတုအရာအကြောင်းယူမှာလားမူလယူမှာဒါဆိုရင်ဟေတုအရာမူလပစ္စယအရာအကြောင်းဒါဆိုရင်ဟေတုပစ္စည်းဆိုရင်အရင်အမြစ်မူလအနေနဲ့ကျေစုပြုတတ်တဲ့အကြောင်းလို့ယူမှအတိတ်ပဲမှန်ပြီဟေတုကလည်းအကြောင်းပစ္စယကလည်းအကြောင်းအကြောင်းအကြောင်းတစ်ခုတွဲမှာမဟုတ်ဘူးတဲ့ပဋ္ဌာန်းဟေတုပစ္စည်းမှာဟေတုဒီအကြောင်းမယူဘူးဘူးလို့ဘာလို့ယူမလဲမူလအဲအဲ့ဒါသိစေချင်တာနော်ဒါကြောင့်အကျေပြောတာကဲဖတ်ကြစို့အကြောင်းရင်းမြင့်မှမူလဟူသောအ내သဘောကြောင့်ဟေတုမီရင်းဆောင်ချက်အဲ့ဒီမှာလိုင်းသားမှာပါလေအကြောင်းရင်းမြင့်မှမူလအကြောင်းရင်းမြင့်မှမူလဆိုတဲ့အတွက်ကြောင့်မခိုင်ငယ်လားခိုင်ငယ်လားခိုင်ငယ်တယ်ဟုတ်ပြီနော်ဒါကြောင့်အကြောင်းရင်းမြင့်မှမူလဟူသောအ내သဘောကြောင့်အယောင်ချဲမယ်ဟေတုရင်းဆောင်ချက်ပြီးပြီပစ္စည်းကိုပြောတော့မယ်လိုင်းသားကျေစုပြုတတ်သောဒါလေးကြားမယ်အ내သဘောကြောင့်အယောင်ချဲမယ်ပစ္စယကြားပြီနော်ကဲဒါကြောင့်ထို့ကြောင့်လိုင်းသားကြဆိုအကြောင်းရင်းမြင့်မှမူလဟူသောသဘောအားဖြင့်ကျေစုပြုတတ်သောတရားကြားလားအဲ့ဒီမှာအကြောင်းရင်းမြင့်မှမူလဟူသောသဘောအားဖြင့်ဆိုရင်ငင်းဆောင်ဖြတ်ရင်ပါဠိဘယ်လိုတွေ့မလဲဟေတုကျေစုပြုတတ်သောတရားပစ္စယပေါင်းလိုက်တော့ဟေတုပစ္စည်းရပြီနော်ဒါဆိုရင်အဲ့ဒီကျေစုပြုတတ်တဲ့တရားတရားတွေပစ္စည်းဆိုတဲ့အကြောင်းတွေ24ခုနဲ့အကုန်တွဲမလားမတွဲဘူးလားဒါဆိုရင်ဟေတုနဲ့ပစ္စယတွဲရင်ဟေတုအရာအကြောင်းမြင်မှမူလရှိသောသဘောပစ္စယအရာကျေစုပြုတတ်အာရမဏပစ္စယဆိုရင်အာရမဏအရာအာယုံဖြစ်ဟူသောသဘောပစ္စယအရာဒါဆိုရင်သဘောပေါက်ပြီဟေတုနဲ့ပစ္စည်းဘလို့ထူးသလဲဆိုရင်ဖြစ်တတ်ပြီနားလည်ပြီနော်လိုင်းပိတ်လိုက်ကြစို့